ပထာတ်ကစာနှ်ပ်လု်ထု်ခွင်ပြုကိုတရု်နှ်ရောပါသမကတသောတူညီမှုရှိခဲ့ကြပါပြီ။လ်ရှိ၏ရောပါသမကရ်အလှကြအုကာကိုခြောက်လာကြာတာဝင်ယူနေတဲ့ပြည်ထောင်နိုင်ငံရဲ့ဝန်ကြီးချုပ်တိုနီဘလက်အနေနဲ့တရုတ်နိုင်ငံမှာကုန်သွယ်ရေးတိုးမြင့်စေဖို့ရည်ရွယ်တဲ့ရောက်ရှိနေတဲ့ခရီးစဉ်အစမှာအခုလိုသဘောတူညီမှုရရှိခဲ့တာဖြစ်ပါတယ်။ဒီအကြောင်းပြည်ကင်းမြို့ကVOA သတင်းတော်လူးဝစ်ရမ In the world that is developing around us today, there is, of course, a place for managing.
ဒီကနေ့ဖွံ့ဖြိုးတိုးတက်နေတဲ့ကမ္ဘာကြီးမှာအပြောင်းလဲကိုစတင်လို့မရပါဘူးအပြောင်းလဲတွေကြောင့်တရုတ်နဲ့ဥရောပကြားကုန်သွယ်ရေးတိုးတက်လာစေတာမို့အပြောင်းလဲကိုအန်ဒရယ်အဖြစ်ကျွန်တော်ကမမြင်ပါဘူးအခွင့်အလမ်းတရလို့သာမြင်ပါတယ်သဘောတူညီမှုရရှိပြီလို့ဥရောပသမဂအရာရှိတွေကဘရပ်ဆဲလ်စ်မှာမချေညာနိုင်မီပြီးခင်မှာကျင်းပခဲ့တဲ့ဆွေးနွေးပွဲတွေကတော့ရပ်ပေါင်းများစွာကြာခဲ့ပ ဒီအတွက်တွင်တရုတ်နှင့်ဥရောပသမ္မတနိုင်ငံများကိုတင်ပို့ခွင့်ရတော့မှာဖြစ်ပါတယ်။ဒီနေ့နေ့ကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတရုတ်ဝန်ကြီးချုပ်ဝင်ဂျာပောင်ကသဘောတူညီမှုဟာနှစ်ဖက်လုံးတွင်ညှက်တာပြီးလက်ခံနိုင်ပွဲရှိတယ်လို့ပြောခဲ့ပါတယ်။ဒါပေမဲ့အဲ့ဒီသဘောတူညီမှုကိုဥရောပသမ္မတအဖွဲ့ဝင်20နိုင်ငံတို့ကသဘောတူကြဖို့အရင်လိုအပ်ပါတယ်။ ဒီတော်တွင်တရုတ်နှင့်ဥရောပသမ္မတရဲ့ရှစ်ကြိမ်မြောက်ထိပ်သီးညီလာခံကိုတယောက်ဖို့ဥရောပသမ္မတကော်မရှင်ဥက္ကဋ္ဌဟိုဇေးမန်နျူယယ်ဘရိုဆိုဟာမနေ့ကပီကင်းမြို့တော်ကိုဆက်ရောက်ခဲ့ပါတယ်။ဘရိုဆိုနှင့်အတူဥရောပကုန်သွယ်ရေးမဟာမင်းကြီးပီတာမန်ဒယ်လက်ဆန်ပြင်အလုပ်ကိုင်နှင့်လူမှုရေးရာဥရောပမဟာမင်းကြီးဗလာဒီမီယာစပီဒီယာတို့လည်းအတူလိုက်ပါလာခဲ့ပါတယ်။ဗြိတိသျှဝန်ကြ ဒီနေ့ဟာဥရောပသမဂ္ဂနဲ့တရုတ်နိုင်ငံသားဆက်ဆံရေးထားရှိတာနှစ်30ပြည့်တဲ့နေ့လေးဖြစ်ပါလိမ့်ရှင်။ကျေးဇူးပါပဲ။